ဩဂုတ်လ31ရက်နေ့မှာနေပြည်တော်မှာကျင်းပမဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို EU ဥရောပတမကကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအောင်မြင်မှုရရေးဟာပဋိပက္ခတွေအလုံးချုပ်ငြိမ်းထားတဲ့အပေါ်မှာမူတည်နေပြီးတော့အငြင်းပွားမှုတွေအစားညှိနှိုင်းဆွေးနွေးမှုတွေကနေတဆင့်အပြေရှားတဲ့နယ်လို့လည်းတိုက်တွန်းထားပါတယ်။အပြေဆုံးကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
တနင်္ဂနွေလုံးအဆင့်အပြစ်ခတ်ရစဲရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလက်မှတ်မထိုးထားတဲ့အဖွဲ့တွေဟာတက်ရောက်မဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို EU ဥရောပတမကအနေနဲ့ကြိုဆိုလိုက်ပါတယ်။မနေ့ဖြန်ဩဂတ်လ31ရက်နေ့မှာနေပြည်တော်မှာကျင်းပမဲ့ဒီညီလာခံဟာမြန်မာပြည်တွင်းအမျိုးသားရင်ကြားစည်းရုံးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်အရေးပါတဲ့မှတ်တမ်းတစ်ခုပဲဖြစ်တယ်လို့ EU ဥရောပတမကရဲ့အထူးကိုယ်စားလှယ်တော်လည်းဖြစ်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ Federica Mogherini ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာပြည်ပခါတွေအားလုံးရက်စဲတဲ့အပေါ်မှာလည်းမူတည်တာကြောင့်စစ်ပွဲတွေအားလုံးရက်တက်မှုလိုတယ်လို့ EU ဥရောပတမကမြန်မာနိုင်ငံရဲ့နိုင်ငံရေးသတင်းနဲ့ပြန်ကြားရေးတာဝန်ခံ Polina က VOE ကိုပြောပါတယ်
။ The success of Myanmar's transition depends on putting an end to conflict.There much has been achieved over the past few years.
မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအောင်မြင်မှုရရေးဟာပဋိပက္ခတွေချုပ်ငြိမ်းသွားတဲ့အပေါ်မှာမူတည်ပါတယ်။ပြီးခဲ့တဲ့နှစ်နည်းငယ်အတွင်းပြောင်းလဲမှုတွေရှိခဲ့ပေမဲ့လို့စိန်ခေါ်ချက်တွေကလည်းလက်ရှိအချိန်ထိရှိနေဆဲဖြစ်ပါတယ်။အထူးသဖြင့်မြန်မာပြည်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေသေးပြီးဒေသခံပြည်သူတွေထိခိုက်နစ်နာနေကြသလိုငြိမ်းချမ်းရေးဖြစ်စဉ်မှာလည်းနှစ်ဖက်ယုံကြည်မှုကိုအားနည်းစေပါတယ်။တိုက်ပွဲတွေအပြစ်ရရမှာဖြစ်သလိုအငင်းပွားမှုတွေကိုစိစက်ညှိနှိုင်းမှုတွေကနေတဆင့်အပြေရှားရပါလိမ့်မယ်
။ဒီငင်းငင်းညီလာခံကိုတက်ရောက်မဲ့သူတွေကလည်းလက်နက်ကန်ဖြည့်ရှင်းမဲ့အစားညှိနှိုင်းမှုတွေကနေတဆင့်အပြေရှားသွားမယ်ဆိုတဲ့ဂရီကဝတ်အတိုင်းပဲဆောင်ရွက်တဲ့လို့တိုက်တွန်းထားပါရယ်။ဒါမှသာလူတို့တရက်လုံးလှူလာတောင်းတနေတဲ့ငင်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ပြောဆိုထားပါရယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကန်အဖွဲ့ဝင်တွေအားလုံးနဲ့တာဝန်ရှိသူတွေအားလုံးကလည်းစစ်မှန်တဲ့ငင်းချမ်းရေးရရှိဖို့အတွက်အတူတကွလှုပ်ဆောင်တဲ့လို့ပြောပါရယ်။
All stakeholders, including signatories and non-signatories to the nationwide ceasefire agreement, must work together for a peaceful future in a constructive and forward-looking spirit.
တနင်္ဂနွေလအပြည့်ခတ်ရက်စည်ရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေရောမဖြစ်မနေပါဝင်ရမယ့်သူတွေအားလုံးဟာငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်ဖို့အတွက်အပြုသဘောဆောင်တဲ့စိတ်ဓာတ်ကိုရှေ့ရှုပြီးအတူတကွလက်တွဲလှုပ်ဆောင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ဒီမိုကရေစီခရီးစဉ်မှာအစိုးပိုင်းကတည်းကပံ့ပိုးကူညီနေပြီးတနိုင်ငံလုံးအဆင့်အပြည့်အခတ်ရက်စဲရေးသဘောတူစာချုပ်မှာတရားဝင်အသိသက်တွေတဦးဖြစ်တဲ့ EU ဥရောပသမဂ္ဂအနေနဲ့ကတော့ငြိမ်းချမ်းရေးနဲ့အမျိုးသားရင်ကြားစေရေးကိစ္စရပ်တွေအလုံးအတွေ့ထောက်ပံ့မှုတွေဆက်လက်ပံ့ပိုးသွားမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံရဲ့အရာရောငြိမ်းချမ်းရေးအတွက်ရထားတဲ့ပူးတွဲငြိမ်းချမ်းရေးရန်ပုံငွေကနေတဆင့်ကူညီသွားဖို့လည်းအသင့်ရှိပါတယ်မြန်မာပြည်တွင်းအေးအေးချမ်းချမ်းဖြစ်မှသာလူမှုစီးပွားရေးတိုးတက်မှုများလည်းအောင်မြင်မှုရှိမှဖြစ်ပြီးအခွင့်အလမ်းများစွာကိုဖန်တီးပေးခြင်းအပြင်လည်းဆင်းရဲဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီနိုင်မှာဖြစ်ပါတယ
်အနေဒီအစိုးရတက်လက်ထက်မှာဒွန်ဆတ်စုကြည်ကိုရိုင်းကြီးမှုကျင်းပမဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းညီလာခံကိုတော့မနေ့ဖြန်ဩဂတ်လ31ရက်နေ့မှာစတင်ကျင်းပမှာဖြစ်ပါတယ်ဒီညီလာခံကိုကုလသမဂ္ဂအထွေထွေတွင်ရမှုချုပ်ဘန်ကီမွန်ကမြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးရရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုအဓိကထားတဲ့မိန့်ခွန်းကို27ရာစုပင်လုံးညီလာခံအဖွဲ့မှပြောကြားတော်မှာဖြစ်ပါတယ်ခင်ဗျာ။